ပိုယာမင်းကြီးဖရန်စစ်ဟာအီတလီနိုင်ငံရုံးမြို့တော်မှာရှိတဲ့ရုရှားတန်ယုံကိုပုဂ္ဂိုလ်ရေးအရတွားရောက်ပြီးယူကရိန်းကစစ်ပွဲနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြသခဲ့ပါတယ်။ပိုယာမင်းကြီးအနေနဲ့အခုလိုတွားရောက်တဲ့အစဉ်အလာမရှိပါဘူး။သူ့ရဲ့ဗာတီကန်ကျောင်းတော်မှာသာနိုင်ငံတကာတန်အမတ်တွေနိုင်ငံခေါင်းဆောင်တွေကိုလက်ခံတွေ့ဆုံလေးရှိပါတယ်။အခုလိုဗာတီကန်ကျောင်းတော်ရဲ့အပြင်ဘက်ကိုထွက်ပြီးပိုယာမီကြီးကိုယ်တိုင်ရုရှားတန်ယုံကိုတွားရောက်တာဟာယူကရိန်းအရေးနဲ့ပတ်သက်လို့သူ့ရဲ့စိတ်ပူပန်မှုအတိုင်းအတာကိုဖော်ပြနေတယ်လို့ဆိုပါတယ်။အခုလိုရုရှားတန်ယုံကိုတွားရောက်တာဟာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသူ့ရဲ့စိုးရိမ်ပူပန်မှုတွေကိုဖော်ပြဖို့အတွက်တွားရောက်တာဖြစ်တယ်လို့ဗာတီကန်ကျောင်းတော်ရဲ့ပြောရေးဆိုခွင့်ရှိသူမက်တီယိုဘာနီကပြောဆိုခဲ့ပါတယ်။ပိုယာမင်းကြီးရုရှားတန်ယုံမှာနာယီဝဲလောက်ကြာခဲ့တယ်လို့လည်းသူကပြောပါတယ်။ယူကရိန်းရေးကိုဆွေးနွေးဖြည့်ရှင်းဖို့ပုံရဟမင်းကြီးကတိုက်တွန်းထားပါတယ်။လာမယ့်ဗုဒ္ဓဟူးနေ့ကိုလည်းယူကရိန်းအတွက်ဥပုသ်ဆောင်ပြီးဆူတောင်းပေးဖို့နေ့အဖြစ်သတ်မှတ်လိုက်ပါတယ်။ဒါပေမဲ့ပုံရဟမင်းကြီးအနေနဲ့ရုရှားကိုလူသိရှင်ကြားဝေဖန်ပြောဆိုတာမျိုးတော့မလုပ်ပါဘူး။ရုရှားအော်သိုဒေါက်ခရစ်ယာန်ကျောင်းတော်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိလို့တဲ့ပုံရဟမင်းကြီးအနေနဲ့ဆက်ဆံရေးမပြေလည်မှာစိုးရိမ်ပုံရပါတယ်။